Nicolas de Maduro တမရဦးဆောင်တဲ့ဒီ Venezuela နိုင်ငံမှာအခုပြဿနာတွေတော်တော်လေးနဲ့တနေ့တခြားနိုင်ငံရေးတက်မှတ်မှုတွေရှိနေပါတယ်ဒီအတိုက်ခံကောင်းဆောင် Juan Guaido ကိုနိုင်ငံတကာနိုင်ငံကနေပြီးတော့ထွက်ခေါ်ခွင့်မပြုဖို့နိုင်ငံတော်တရားရုံးချုပ်ကို Venezuela ရှင်းနေချုပ်ကမနေ့တုန်းကပဲတောင်းဆိုလိုက်ပါတယ် Juan Guaido ရဲ့ဗန္ဓာရေးကိုလည်းပိတ်ဆို့ဖို့နဲ့စုံစမ်းစစ်ဆေးမှုတစ်ခုလောက်ဆောင်မှုရှင်းနေချုပ်ကတောင်းဆိုနေပါတယ် Venezuela ကနောက်ဆုံးချင်နေတယ်ဘယ်လိုရှိလဲဆိုတာကိုကြည့်အောင်ပါVenezuela နိုင်ငံရဲ့လက်ရှိသမ္မတ Nicolas Maduro ရဲ့အစိုးရကိုဆန့်ကျင်တဲ့လောရက်တွေနဲ့နိုင်ငံကဖိအားတွေအစိုးရကိုဝိုင်းပြီးတော့ပေးလာအောင်လုပ်နေတဲ့အတိုက်ခံကောင်းဆောင် Juan Guaido ကိုပြည်မှုဆိုင်ရာစုံစမ်းစစ်ဆေးမှုတွေလုပ်နိုင်အောင်ရှင်းနေချုပ်ရုံးကိုလှုပ်ခွင့်ပေးဖို့နိုင်ငံတော်တရားရုံးချုပ်ကိုရှင်းနေချုပ် Tarek William Sepp ကအင်္ဂါနေ့မနေ့တုန်းကပဲတောင်းဆိုခဲ့ပါတယ်။သူအဓိကတောင်းဆိုတဲ့အချက်၃ခုကတော့အတိုက်ခံကောင်းဆောင် Juan Guaido ကို Venezuela နိုင်ငံအတွင်းကနေထွက်ခွာခွင့်မပြုဖို့သူပိုင်ဆိုင်တဲ့အင်ချမ်းမြေရောင်းဝယ်မှုတွေကိုပိတ်ပင်ဖို့နဲ့သူ့ရဲ့ဗန္ဓာရေးစည်းရင်းတွေအလုံးကိုပိတ်ဆို့ထားဖို့ပဲဖြစ်ပါတယ
်။ En función de, repito, estas medidas
အခုလိုကာကွယ်တားဆီးမဲ့လုပ်ငန်းတွေကအခြေခံဥပဒေအရရောတရားဥပဒေအရပါအကျုံးဝင်ပါတယ်။အဲဒါကြောင့်ရှင်းနေချုပ်ရုံးအနေနဲ့စုံစမ်းစစ်ဆေးမှုတစ်ခုလှုပ်ဆောင်ခွင့်ပြုဖို့လိုအပ်တဲ့အချက်လက်အလုံးကိုဆက်ပြီးစုဆောင်ကောက်ယူခွင့်ပြုဖို့နိုင်ငံတော်တရားရုံးချုပ်ကိုတောင်းဆိုပါတယ်။January 22ရက်နေ့ကစပြီးပြည်သူတွေနဲ့နိုင်ငံရဲ့စီးပွားရေးကိုထိခိုက်စေတဲ့လူရက်တွေကိုရပ်ဆိုင်စေဖို့ရှင်းနေချုပ်ရုံးကိုလှုပ်ဆောင်ခွင့်ပေးရတောင်းဆိုပါတယ်
။ရှင်းနေချုပ် Tarek William Sepp တောင်းဆိုနေတာကတမရမာဒူရိုအစိုးရဘက်ကိုပါနေတဲ့နိုင်ငံတော်တရားရုံးချုပ်ကိုပါအကျိုးစုံစမ်းစစ်ဆေးမှုတစ်ခုလဲရှင်းနေချုပ်ဘက်ကလုပ်နေတယ်လို့ဆိုပါတယ်။ဒါပေမဲ့အတိုက်ခံကောင်းဆောင် Juan Guaido နဲ့ပတ်သက်ပြီးဘလို့ပြစ်မှုမျိုးကိုစုံစမ်းစစ်ဆေးနေတယ်ဆိုတာကိုတော့ရှင်းနေချုပ် Sepp ကမပြောပါဘူး။ပြီးခဲ့တဲ့အပတ်တွင်း Juan Guaido ကသူကိုယ်သူကြားပြသမရဖြစ်ကြောင်းကြေညာခဲ့ပြီးတဲ့နောက်ပိုင်းမတည်ငြိမ်မှုတွေနိုင်ငံတွင်းပေါ်ပေါက်လာတဲ့ကိစ္စနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေတာလို့တော့ဆိုပါတယ်။ Juan Guaido ကတော့သမရမာဒူရိုကနေပြီးငင်းညံ့တဲ့အတွင်ကူပြောင်းမှုလှုပ်လာနိုင်လိမ့်မယ်လို့ယုံကြည်နေပါတယ်။လွတ်လပ်တဲ့ရွေးကောက်ပွဲတွေလည်းတဖြည်းဖြည်းချင်းကျင်းပနိုင်လိမ့်မယ်လို့ယုံကြည်နေကြောင်းမနေ့တုန်းကထုတ်လွှင့်တဲ့ CNN ရုပ်မြင်သံကြားမှာပြောခဲ့ပါတယ်။ Venezuela အစိုးရပိုင်း PDVSA ရေနံကုမ္ပဏီကိုအမေရိကန်ပြည်ထောင်စုကအရေးယူပိတ်ဆို့မှုလုပ်တဲ့ကြောင်းကျင်ညာပြီးတော့နောက်တည့်မှာပဲ Juan Guaido ကအခုလိုပြောခဲ့တာပါလက်ရှိသမ္မတမာဒူရိုကတော့ Venezuela နိုင်ငံအတွင်းအကြမ်းဖက်မှုတွေနဲ့ပတ်သက်ပြီး American သမ္မတ Donald Trump ကိုအပြစ်တင်နေပါတယ်တနင်္လာနေ့ညပိုင်းကထုတ်လွှင့်ခဲ့တဲ့မာဒူရိုရဲ့ရုပ်မြင်သံကြားမင်းငွန်းထဲမှာတော့သူ့ရဲ့အတိုက်ခံနေတဲ့ချိန်မြွေးနေရာမြွေးတွစ်ဆုံဆွေးနွေးနိုင်တယ်လို့ဆိုပါတယ
် Listo una vez más para en Venezuela en Trinidad y Tobago o donde
Venezuela နိုင်ငံထဲမှာပဲလား Trinidad တဘက်ကိုနိုင်ငံမှာလားဒါမှမဟုတ်ဗင်နီယာမာလေအချိန်မရွေးနေရာမရွေးဗင်နီဇွဲလာတိုက်ခံတွေအားလုံးနဲ့တွစ်ဆုံဆွေးနွေးညှိနှိုင်းမှုအစဉ်နဲ့ရှိနေပါတယ်လို့သမ္မတမာဒူရိုကစပိန်ဘာသာစကားနဲ့ပြောသွားခဲ့တာပါအမေရိကန်ပြည်ထောင်စုမျိုးသားလုံခြုံရေးအကြံပေးဂျွန်ဘောလ်တန်ကတော့အတိုက်ခံကောင်းဆောင် Juan Guaido ကိုပဲဖြစ်ဖြစ်အမျိုးသားလွတ်တော်ကိုပဲဖြစ်ဖြစ်ထိခိုက်အောင်လှုပ်ဆောင်မှုမှန်သမျှကိုကြီးမားတဲ့စော်ကားမှုဖြစ်ယူဆမှာဖြစ်ပြီးဒီလောက်ရတဲ့အတွက်ထူးခြားတဲ့တုံ့ပြန်မှုတွေကြုံရလိမ့်မယ်လို့သတိပေးထားပါတယ် Juan Guaido ကိုVenezuela နိုင်ငံရဲ့ခေါင်းဆောင်ဖြစ်အမေရိကန်ပါဝင်နိုင်ငံတော်တော်များများကထောက်ခံနေကြတာပါဥရောပသမဂ္ဂကလည်းစနေနေ့နောက်ဆုံးထားပြီးတော့ Venezuela မှာရွေးကောက်ပွဲတွေကျင်းပရေးတိုက်တွန်းနေပါတယ်လက်ရှိသမ္မတမာဒူရိုအစိုးရကတော့ရုရှားတရုတ်အီရန်နဲ့ကျူဘာအပါအဝင်နိုင်ငံတချို့ကဆက်ပြီးတော့ထောက်ခံနေကြပါတယ်ဒီကနေ့နေ့လယ်ပိုင်းမှာတော့ Venezuela စစ်တပ်အနေနဲ့ပြည်သူ့ဘက်မှာရပ်တည်ရေးငြင်းညံ့တဲ့တောင်းဆိုမှုတွေကိုအချိန်နှစ်နာရီကြာပြုလုပ်ဖို့တိုက်ခံခေါင်းဆောင် Juan Guaido ကတိုက်တွန်းထားပြီးတော့စနေနေ့ကြရင်လေသမရမာဒူရိုအစိုးရဆန့်ကျင်ဆန္ဒပြပွဲတွေကိုပြည်တွင်းပြည်ပမှာကျင်းပကြဖို့တိုက်တွန်းထားပါတယ်